ဖကမြို့နယ်လုံခင်ကျေးရွာအုပ်စုဂရေမော်ကျေးရွာအနီးမှာမြေစာပုံပြိုကျလို့ရေမစေးကြောက်ရှာဖွေသူ2ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့ကုညီကယ်ဆယ်ပေးသူတွေကပြောပါတယ်။မနက်ပိုင်းအထိရှာဖွေကယ်ဆယ်ရေးလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒီအကြောင်းကိုတော့ကိုဝင်းခန့်မောင်ကဆက်ပြီးတော့ပြောပြပေးမှာပါခင်ဗျာ
။ဖကမြို့နယ်လုံခင်ကျေးရွာအုပ်စုဂရေမော်ကျေးရွာနယ်နှစ်မိုင်ခန့်အကွာမှာဖေဖော်ဝါရီ12ရက်ညပိုင်းကစွန့်ပစ်မြေစာပုံပြိုကျခဲ့လို့2ဦးသေဆုံးသွားပြီးသုံးဦးဒဏ်ရာရတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။မြေသာပုံပြိုကျပြီးလူသေးဆုံးဒဏ်ရာရတဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးခဲ့သူတို့ကအခုလိုပြောပါတယ
်။7/12/2022နိဗ္ဗာန်လောက်မှာအမှဂတိမော်ဘက်မှာမြေသာပြိုကျတယ်လို့ကျွန်တော်ကိုအတင်းဖွဲ့တွေကပုံဆက်ခဲ့တော့ဂတိမပို့တဲ့သူတို့ကပုံဆက်လာတာနဲ့ကျွန်တော်ချက်ချင်းတွားလိုက်တာပေါ့တွားလိုက်တော့လူ3ယောက်ကအဲ့မှာကျွန်တော်တို့ကိုအဲထုတ်ထားပြီးတတင်းအတိအကျရတော့တည်ဆုံးတာတော့2ယောက်ပါခင်ဗျာ2ယောက်ဆိုင်ရရတဲ့လူတော့အရှင်နေတယ်တဲ့3ယောက်တဲ့အဲ့တော့မင်းပို့လိုက်ပေါ့ကျွန်တော်ပို့လိုက်တာမှာကျွန်တော်ချိန်ဆက်ပြီးတော့ဌာနဆိုင်ရာကိုချိန်ဆက်ပြီးတော့ပို့ပေးလိုက်တယ်ပြီးတော့လည်းတော့ကျွန်တော်တို့ကတော့ဝေးတယ်ဟာ2မိုင်လောက်တော့ဝေးပါတယ်ခင်ဗျာ
မြေတောင်ပုံပြိုကျချိန်ဟာညပိုင်းဖြစ်တဲ့အတွက်တည်ဆုံးတယ်ရရှိသူတွေရှိနိုင်သေးတဲ့အတွက်တချို့ဟာရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေပါတယ်ဖားကန်ဒေသခံတို့ကလည်းမြေတောင်ပုံပြိုကျတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
အမရှာတဲ့ဟာရှာနေကြတော့ညနဲ့ကြီးဆိုတော့အောက်ထင်းဝင်နေလေညီကြီးနဲ့တူပါသွားမှလေဒီတွန်ထားတဲ့ညီစာကြီးကိုအတိုင်းဆိုတော့ရှာကြရတဲ့ခါကျတော့ညီသားမမှန်တော့အဲ့လိုဒီပြူကြတာနေမှာပေါ့
ပြီးခဲ့တဲ့ဇန်နဝါရီ30ရက်ကလည်းနတ်မော်ကျေးရွာအနီးကြောက်စိမ့်လောက်ွက်ဟောင်းတစ်ခုမှာကဘာပြူကြလို့ရေမစေးကြောက်ရှာဖွေသူ၄ဦးတေဆုံးခဲ့ပါသေးတယ်ကြောက်စိမ့်ထွက်ရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာကုမ္ပဏီတွေစွန့်ပစ်တဲ့မြေစာတွေကိုအနေနဲ့ရရက်ကရေမစေးကြောက်ရှာဖွေသူတွေကလာရောက်ရှာဖွေနေကြတာလည်းဖြစ်ပါတယ်။ရေမစေးကြောက်ရှာဖွေရင်ပေပေါင်းများစွာမြင့်တဲ့စွန့်ပစ်မြေစာပုံဟာမြေသားခိုင်ခံမှုမရှိတဲ့အတွက်မကြာခဏဆိုသလိုပြိုကျမှုဖြစ်ပြီးရေမစေးရှာဖွေသူများစွာအသက်တည်ဆုံးတာတွေရှိခဲ့ပါတယ်။